ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာလောက်ကင်မြို့မှာဒီရက်ပိုင်းတွင်အတွင်းတိုက်ပွဲတွေကြိုးကြားဆက်ဖြစ်ပွားနေပြီးလောက်ကင်မြို့ရင်းဝင်ရောက်လာတဲ့အစိုးရတပ်ကအရက်သားတွေကိုပြစ်ခတ်တပ်ဖြတ်တာတွေရှိနေတယ်လို့ကိုကန့်အဖွဲ့ရပြောရေးဆိုခွင့်ရှိသူကပြောပါရယ်ကွန်းလုံမြို့နယ်ကကိုကန့်လွတ်တော်ကိုယ်စားလှယ်တအူးကတော့လောက်ကင်မှာအရက်သားတိုက်ဆုံသူ40ကျော်လောက်ရှိတယ်လို့သိရကြောင်းပြောဆိုသလိုအစိုးရစစ်တပ်ဘက်ကတော့အရက်သားတွေကိုတပ်ဖြတ်တာမရှိကြောင်းမြင့်ဆိုထားပါရယ်ကိုကန့်ဒေတာဘက်ကအခြေအနေတွေရော VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာကိုကန့်တပ်ဖွဲ့နဲ့အစိုးရတပ်ကြားတိုက်ပွဲတွေဖြစ်တာ၁၀ရက်လောက်ကြာမြင့်လာချိန်မှာအရက်သားတွေအများအပြားတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနဲ့အရက်သားတွေတည်ဆုံတဲ့အခြေအနေကိုမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်တိုက်ပွဲအခြေအနေတော့တင်မရှိဘူးဒီရက်ပိုင်းဒါပေမဲ့ဒီတမတော်တော်ကနေပြီးတော့ဒီအပြင်းမဲ့ပြည်သူလူထုကိုမြင်တိုင်းကနက်နဲ့ဖြစ်တယ်ကအသက်ကြီးမွေးအမှပြေးခင်ဗျာအလောက်ကမျိုးပေါ်မှာပါမနေ့တော့လည်းဖြစ်တယ်မင်းရပေါင်းလိုက်အကြာကျုံတယ်တော့ဒီအပြင်းမဲ့ဒီပြည်သူလူထုကြီးသုံးသွားတာသေသွားတာတခြားဒီလားတော့သိမချားသေးဘူးကြာခံမျိုးပေါ်မှာတော့ဒီလိုပြစ်တတ်နေတယ်က
တနင်္လာနေ့တို့တရုတ်ပြည်ယူနန်သတင်းစာတွေမှာအစိုးရတပ်ကအရက်သားတွေကိုတပ်ဖြတ်နေတယ်ဆိုတဲ့သတင်းကိုဓာတ်ပုံနဲ့တကွဖော်ပြတာတွေလည်းရှိပါတယ်မြန်မာအစိုးရစစ်တပ်ဘက်ကတော့အရက်သားတွေကိုတပ်ဖြတ်တာလုံးဝမရှိဘူးလို့ညင်းဆိုကြောင်းဒီနေ့ထုတ် 70 သတင်းစာမှာဖော်ပြပါတယ် 70 သတင်းစာမှာတမရော်အစင်းမြင့်အရာရှိတဦးကလောက်ကင်မြို့တွင်းတိုက်ပွဲမှာနေအိမ်တွေအတွင်းကနေအစိုးရတပ်သားတွေကိုရက်ဝတ်တွေနဲ့ချောင်းချောင်းပစ်ခတ်တာတွေရှိကြောင်းရက်ွက်တွင်ကနေအိမ်တွေကိုဝင်ရောက်ရှင်းလင်းရမှာယူနီဖောင်းနဲ့ဖြစ်ဖြစ်ရက်ဝတ်နဲ့ဖြစ်ဖြစ်တွေ့ရင်ပစ်ခတ်ကြောင်းနဲ့စစ်ဖြစ်နေချိန်မှာနေအိမ်ထဲမှာရိုးရိုးအရက်သားတွေမနေတော့ကြောင်းပြောဆိုတာကိုကိုးကားဖော်ပြထားပါတယ်အရက်သားတွေတပ်ဖြတ်တဲ့တရင်နဲ့ပတ်သက်ပြီးပြည်ချာရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာပြည်တော်စုဝန်ကြီးကအစည်းအဝေးသွားနေကြောင်းသာတုံ့ပြန်ခဲ့ပါတယ်လောက်ကင်မျိုးကံတွေကိုမေးမြန်းရမှာတော့သူတို့ဘာမှမသိကြောင်းသာဖြေဆိုကြပါတယ်
။ဟုတ်ကျွန်တော်နဲ့မတည်ဘူးကျွန်တော်နဲ့မတည်ဘူး။ဟုတ်တယ်ကျွန်တော်လောက်ကင်ပါပါ။အစ်စ်တူတူပါကျွန်တော်နဲ့ကြောက်တတ်တယ်ကျွန်တော်နဲ့အပြေမထွက်လို့ကျွန်တော်နဲ့မတည်တော့
ပါ။အာကျွန်တော်တို့ဘာမှမတည်ဘူး
။လောက်ကင်မျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကိုမေးမြန်းရမှာလဲအရက်သားတွေတည်ဆုံတဲ့တရင်ကိုမကြားသိရသေးကြောင်းဖြေဆိုပါတယ်
။ဟုတ်တယ်တော့ကျွန်တော်တော့မကြားသေးဘူးမကြားသေးဘူးကျွန်တော်အဲကျွန်တော်မချသေးဘူးကျွန်တော်မချသေးဘူးအဲတိုက်ပွဲအချိန်လေးလဲကျွန်တော်ဒီနေ့အထိဘာမှမချသေးဘူ
းကွန်းလုံမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကတော့အရက်သားတွေအများအပြားတည်ဆုံနေပြီးတည်ဆုံသူတွေမှာသူ့အမျိုးတွေပါပါဝင်တယ်လို့ပြောပါတယ
်မြိုက်တယ်ကျွန်တော်ကိုကောင်သူကအရက်တည်ပါတယ်ညီကလေးလေးတည်တယ်အဖွားကြီးလေးတည်တယ်တာမန်ဒေါ်တာလေးတည်နင်းအချက်ဆိုတည်တကယ်တည်ပြောင်းတယ်ဆိုတာတကယ်တည်တာတကယ်တည်တာ
ဟု
တ်မြိုက်တယ်နော်ကျွန်တော်ဒီလိုကြေသွားတယ်။ဘာမှမဟုတ်တာတကယ်ကိုကိုလူတွေနော်ဖုံဖုံလူမဟုတ်ဘူး။ဆရာအမမေဆရာအမမေ
ဘဲဖွဲ့စည်းကတက်ပြတ်လို့တည်ဆုံးတယ်ဆိုတာကိုတော့ဦးဟော်ရှောက်ချန်းကဖြေဆိုတာမရှိပါဘူး။ဒီနေ့ထုတ် Daily 11သတင်းစာမှာတော့လောက်ကင်ဒေတာကတင်းဆောင်ထွက်ပြေးသူတွေတဲကတည်ဆုံးသူ30ကျော်ရှိပြီးဒဏ်ရာရသူယာကနန်းလောက်ရှိကြောင်းအကူအညီပေးရေးအဖွဲ့တွေကိုကိုးကားပြီးဖော်ပြပါတယ်။ဒီလ9ရက်နေ့ကစတင်ခဲ့တဲ့ကိုကန့်ဒေတာတိုက်ပွဲအတွင်းမှာအစိုးရတပ်မတော်ကအရာရှိ9ဦးစစ်သည်42ဦးကြာဆုံးကြောင်းနဲ့ကိုကန့်တပ်ဖွဲ့ဘက်ကတည်ဆုံးသူ30ခန့်ရှိကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဖုန်ကြားရှင်ခေါင်းဆောင်နဲ့ MNDAA ခေါ်ကိုကန့်အဖွဲ့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ပထမဆုံးအပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2009ခုနှစ်မှာတော့မူရစ်စင်းနဲ့လက်နက်ထုတ်လုပ်တာကြောင့်အစိုးရတပ်ကဝင်ရောက်ရှင်းလင်းတိုက်ခိုက်ခဲ့တဲ့နောက်လောက်ကင်မျိုးကနေတိမ်းရှောင်နေခဲ့ပါတယ်။ MNDAA ခေါ်ကိုကန့်အဖွဲ့ဟာဒီကနေ့နိုင်ငံတော်သမ္မတစီကိုအိတ်ဖွင့်ပေးစာပေးပို့ရမှာတော့တိုင်းရင်းသားရင်ကြားစီရေးကိုတော့ချက်အဖြစ်သုံးပြုပြီးရင်ချမ်းရေးတကားဖွင့်ဖို့တောင်းတကြောင်းဖော်ပြထားပါတယ်။
ကိုမိုးစောပါရှင်ကိုကန့်ဒေတာရင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေတာကိုဖွဲ့စည်းပုံအရအရေးပေါ်အခြေအနေကြေညာပြီးအစီအုပ်ချုပ်ရေးကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းသမရယုံကနေသတင်းထုတ်ပြန်ပါတယ်။ဒါဟာဆိုရင်တမရော်ကာကွယ်ရေးဦးစီးချုပ်ကိုနယ်မြေဒေတာတစ်ခုအတွက်ဖွဲ့စည်းပုံအရလုတ်ပိုင်ခွင့်အရရလွှဲပြောင်းပေးလိုက်တာလက်ရှိဖွဲ့စည်းပုံအသက်ဝင်ကလေးကဆိုရင်ပထမဆုံးအကြိမ်လည်းဖြစ်ပါတယ်။